အနေနဲ့ဆိုရတဲ့ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝင်ကြီးဌာနလက်စနဲ့စွမ်းအင်ဝင်ကြီးဌာနနဲ့နေဆက်ရေးရာဝင်ကြီးဌာနတို့ရဲ့ပထမဆုံးကြိမ်သတင်းစာရှင်းလင်းပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ရတဲ့ပတ်သက်လို့ဆက်လက်တင်ပြမှာပါ အစိုးရတက်လက်ထက်မှာတိတာထင်ရှားတဲ့ပြောင်းလဲတစ်ခုကတော့အမည်မဲဆင်းရဲ့စောင့်ကြည့်စည်းမှာပါနေတဲ့သူတွေတဲ့တိုင်းပြည်အကျိုးအတွက်တပတ်တလန်းကဆောင်ရွက်နိုင်မဲ့သူတွေပြည်ဝင်ခွင့်ရရှိရေးကိုအရင်အစိုးရတွေလက်ထက်ကထက်အများကြီးဆောင်ရွက်နိုင်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကအခုလိုပြောသွားပါတယ်
အဒီကဆိုလို့ရှိရင်အင်တာဗယ်ဆီရဲ့အတူပြီးတော့ဟိုပြပမှာရောက်နေတဲ့ဆရာဝန်ကြီးတွေအစိုးရရဲ့ကတော့လာပြီးတော့ပြန်ပြီးတော့ပေါ်ပြလို့ပြီးဆိုတော့အဲ့ဒီမှာသူတို့တွေကသူတို့ဘယ်တော့ပံ့ပိုးနိုင်ရဲ့ဆိုတော့အဒီကကြည့်ရတယ်သူတို့ရဲ့အစ်မကြီးတော်ကြီးစီမံအဒီတွေပြပါဘူးကျိုးသူတို့ရှိရင်လေတဲ့ရောက်လာတဲ့ကျိုးသူတွေကြံရက်သွားတဲ့အခါမျိုးရှိခဲ့တယ်သူတို့တော့ဒါဝင်လာလို့
ဒီလိုဆောင်ရွက်နိုင်ဖို့အတွက်လည်းနိုင်ငံသားရေးဝင်ကြီးဌာနအနေနဲ့ပြည်ထရေးစီးပွားရေးနေဆက်ရေးရာစတဲ့သက်ဆိုင်ရာဝင်ကြီးဌာနတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့လည်းဦးကျော်စရာကဆိုပါတယ်။လူလူဆိုးရတက်လာပြီးတဲ့နောက်ရခိုင်ကချင်နဲ့ကရင်စတဲ့ပြည်နယ်တွေမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိစ္စနေဆက်ရေးရာဝင်ကြီးဌာနအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းနေဆက်ရေးရာဝင်ကြီးဌာနအငြင်းတဲ့အတွင်းဝင်ဦးရဲနိုင်ကပြောပါရယ်ဒီသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာလျှက်စစ်စွမ်းရည်အလုပ်အလောက်ရရှိရေးဘတ်ဂျက်ဗန်နာငွေအပါအဝင်အကန့်အသတ်အခက်အခဲတွေရှိနေတာနဲ့ပတ်သက်လို့လျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနအငြင်းတဲ့အတွင်းဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါရယ
်ဒီအားလေးပဲဒါအများကြီးတဲ့အချိန်ကျွန်တော်တို့ကဒီကောင်းရည်ဒီတိုင်းကိုကြောက်ပြလို့ကျွန်တော်တို့ကစီမံကိန်းတွေတောက်ပြီးကြတာရှိပါတယ်။ကျွန်တော်တို့လက်စစ်တပ်စွာရဲ့ဒီထာတာဆက်တာကဒီဆရာသာတာကိုထုတ်သုံးရတဲ့ဝန်ကြီးဆရာဖြစ်တယ်။ဆရာသာတာကိုထုတ်သုံးပြီးတော့မှကျွန်တော်ဒီလူတို့ကိုဆောင်ပေးရတဲ့ဌာနဖြစ်တယ်။ကျွန်တော်တို့ကလက်စစ်ဆိုတဲ့ဒီခုနပြောလို့ကျွန်တော်တို့ဘာတောင်းလဲဆက်လို့ဆက်ပြီးတော့တော့ရတယ်။ရင်းချင်းတွေကိုတော့ဆိုဘယ်တော့မှဆရာသာဒီဘောဆရာသာတာကိုကျွန်တော်တို့ထုတ်သုံးပြီးဆိုတာသူရဲ့စာရိုက်ချက်လို့ဘာပဲနဲ့ပြတ်ချက်တာဖြစ်နေလေဒါတော့တော့တာဆိုရတဲ့ကျွန်တော်တို့ဒီနာတော့ရှောင်ပဲလို့ပြောတာကျွန်တော်ဒီအင်းမြမှာသုံးရင်လည်းကျွန်တော်တို့တိုင်းပြောလို့ဒီနေပါဘာသာတူရှိဒီလိုလက်လက်တာအဲ့တော့ generation ကိုတော့ကျွန်တော်တို့ကတော့သိပါမှာဖြစ်တယ်ကျွန်တော်တို့မိန်းကလည်းတော့ဘုရားတို့တာဝန်ပဲဆိုရင်တော့စဉ်းစားကြည့်ကျွန်တော်တို့ဒီအနေထားအဲ့လိုကြာ
အခုလိုနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အရတားအစိုးရဖြစ်လာတဲ့ NLD အစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့လည်းအစိုးရတည်အနေနဲ့မူဝါဒရေးရာအပိုင်းမှာတော့အားနည်းချက်တွေရှိနေကြောင်း68မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ငင်းငယ်ရေးနဲ့တိုင်းနာရေးရာတာဝန်ခံကုမြအေးကပြောပါတယ်
။ငင်းငယ်ချစ်စင်နဲ့ပတ်သက်တဲ့တည်ကြတဲ့ policy တွေဆက်လက်ပြောင်းလဲဖို့တိစောက်ဖို့တည်းဘယ်လိုလုပ်သွားမလဲဆိုတဲ့အခြေအနေတွေနောက်တစ်ခါတိုင်းပြည်ရဲ့စီးပွားရေးဒီဝိုင်းနဲ့ပတ်သက်ပြီးတော့ FDI ရင်းနှီးမြှုပ်နှံမှုတွေဘယ်လိုဝင်အောင်လုပ်မလဲဆိုတဲ့အခြေအနေ policy မျိုးချမှတ်တာမျိုးဥပဒေပြဋ္ဌာန်းမျိုး policy ကိုတော့ရက်တရအတွင်းမှာထင်ထင်ရှားရှားမြင်သာတဲ့အခြေအနေမျိုးမမြင်ပါဘူးဒါကြောင့်မလို့ရှေ့လျှောက်သွားမယ့်ကိစ္စတွေမှာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှ policy ကိုချမှတ်တာကိုထင်သာမြင်သာရှိတဲ့အခြေအနေမျိုးဖြစ်စေချင်ပါတယ်လို့ပြောချင်ပါတယ
်အလားတူမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေဘက်ကမူဝါဒရေးရာတွေကိုရှင်းရှင်းလင်းလင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူးလို့မြင်ကြောင်းမြမသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးကိုစိန်ဝင်းကပြောပါတယ
်။သတင်းစိုက်တွေဘက်ကအများကြီးမျှော်လင့်ထားပေမဲ့တကယ်တကယ်ကျတော့အများကြီးမရပါဘူးလေ။သတင်းပေါ့နော်။သူကဘာဖြစ်လို့လဲဆိုတော့အစိုးရဘက်ကဖြေတဲ့လူတွေကအကြောင်းအရာနားလည်တယ်။နောက်ဖြေပုံဖြေနည်းကဝေးဝိုက်တာပေါ့နော်။အများပြန် drive ဖြစ်တယ်လို့ညားတယ်။တချို့တော့ fact တွေကတော့ရပါတယ်။ဒါပေမဲ့သတင်းဘက်ကနေကြည့်ရင်အားကောင်းတဲ့အကြောင်းအရာရတာနည်းပါ။အထူးသဖြင့်ဒီလိုမျိုးသတင်းသာရှင်းလင်းပွဲတော့ policy ကိုဟိုအဓိကထားပြီးတော့ပြောကြရတာပေါ့နော်။အဲ့လိုမျိုးလုံနိုင်ရင်ကောင်းမယ
်။ NLD အစိုးရရဲ့ပထမရက်တရစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျန်တဲ့ဝင်ကြီးဌာနတွေကလည်းဩဂုတ်လ16ရက်နေ့ကနေ30ရင်းဤအထိသတင်းစာရှင်းလင်းပွဲတွေကိုအတိအကျကျင်းပဖို့ရှိပါရဲ့ရှင်။